Welcome to the Voice of America in Burmese.
မင်္ဂလာနက်နက်ခင်ဗျာခင်ဗျာ VOA American တိုင်ရဲ့2014ခုနှစ်ဩဂုတ်လ23ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ရန်နိုင်ပါဒီမနေ့ပိုင်းကြားအမဲ့သတင်းတွေမှာတော့ရုရှားရင်တန်းတွေယူကရိန်းနိုင်ငံထဲကိုခွင့်ပြုချက်မရဘဲဝင်တာဟာယူကရိန်းရဲ့အချုပ်အခြာအာဏာကိုချိုးဖောက်လိုက်တာဖြစ်တယ်လို့အင်မီတော်ကပြောပါတယ်အစ္စရေးကိုသတင်းပေးတယ်လို့ဆွဆွဲခံထားတဲ့ပါလက်စတိုင်း18ယောက်ကိုဟမတ်အဖွဲ့ကကွပ်မျက်လိုက်ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာတော့အီဘိုလာရောဂါရှိသူနဲ့တိုက်ရိုက်ထိစပ်မှုမရှိဘဲနဲ့ရောဂါကူးစက်သူတူကိုပထမဆုံးအကြိမ်တွေ့ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုအခုမနက်မှာကိုသားညုံနဲ့တူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါတော်တာရှင်များခင်ဗျာသတင်းဆောင်ပါတွေထဲမှာတော့မြန်မာနိုင်ငံမြောက်ပိုင်းကမူးယစ်မှောင်ခုံမှုတွေနိုင်ငံဖျက်ကျော်မှုကင်းမှုတွေနဲ့ပတ်သက်တဲ့စီးပွားရေးအခြေအနေအလွန်ကြီးနေတဲ့အကြောင်းကို
illicit economy is incredibly largein North Myanmar primarily drug driven but also
UNOCD အရာရှိတအူးကပြောသွားတာပါနောက်ပိုင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာတွေကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့သိပ္ပံတဲ့နီးပညာကဏ္ဍအမျိုးသမီးကဏ္ဍတို့ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်တို့ကကြီးညာပေးပါမယ်
ယူကရိန်းဆိုရရဲ့တရားဝင်ခွင့်ပြုချက်မရဘဲနဲ့ယူကရိန်းနိုင်ငံတွေကိုရုရှားဘက်ကနေလူသားချင်းစာနာတဲ့အကူအညီပေးရေးရင်နှန်းဝင်တာဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့အမေရိကန်သမ္မတအင်မီတော်ကပြောလိုက်ပါတယ်။ရုရှားနိုင်ငံအနေနဲ့ယူကရိန်းအရှေ့ဘက်ချမ်းကနေရင်နှန်းတွေကိုဖယ်ရှားရင်ဖယ်ရှားမဖယ်ရှားဘူးဆိုရင်အဲ့ဒီရဲ့အကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်တယ်လို့လည်းအမေရိကန်အမျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရော့စ်ကပြောပါတယ်ဒီအခြေအနေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးသွားဖို့အမေရိကန်ဘက်ကစီစဉ်နေတယ်လို့လည်းသူကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကလည်းဒီရင်နှန်းရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းဒီလိုတစ်ဖက်သက်လှုပ်ဆောင်လိုက်တဲ့အတွက်ယူကရိန်းအရှေ့ခြမ်းမှာငိုကလေးကစိုးနေတဲ့အခြေအနေတွေပိုပြီးတော့ဆိုးလာနိုင်ပွဲရှိတယ်လို့လည်းပြောပါတယ်။ရုရှားရင်နှန်းဟာယူကရိန်းနိုင်ငံထဲကိုတောက်ကြနေကဝင်ရောက်ခဲ့တာပါ။အဲ့ဒီရင်နှန်းဟာယူကရိန်းအာဏာပိုင်ရဲ့တရားဝင်ခွင့်ပြုချက်ကိုရယူခြင်းမရှိခဲ့သလိုနိုင်ငံတကာကြက်ချင်ဤအဖွဲ့ရဲ့စစ်ဆေးမှုပြီးအောင်လည်းမဆောင်ခဲ့ပါဘူး။မဆုံးနိုင်လောက်အောင်အချိန်ကြာကြီးစောင့်ခဲ့ရတဲ့အတွက်ကနဦးအကူအညီပေးမှုတွေမှာအဟန့်တားတွေဖြစ်ခဲ့ပြီးတော့အဲ့လိုစောင့်ရတာဟာတီးမခံနိုင်စရာတွေဖြစ်ခဲ့တယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပြီးတော့ရုရှားရင်နှန်းယူကရိန်းနိုင်ငံနဲ့ဝင်ရောက်ခဲ့တာကိုအတည်ပြုခဲ့ပါတယ်။အဲ့ဒီအကူအညီတွေဟာအမျိုးသမီးတွေကလေးတွေနဲ့တက်ကြီးရွယ်တွေအတွက်ရေးပေါ်လိုအပ်နေတာဖြစ်တယ်လို့လည်းရုရှားဘက်ကပြောပါတယ်။ရုရှားရဲ့လုံဆောင်ချက်အပေါ်မှာ NATO အဖွဲ့ကလည်းရှုတ်ချလိုက်ပြီးတော့ဒါဟာတိုက်ရိုက်ကျူးကျော်တာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
။ Islamic State အစိုးရအဖွဲ့ကစစ်သွေးကြွတွေဒီ American သတင်းတောက် James Foley ကိုတပ်ဖြတ်ခဲ့တာဟာ American ပြည်တော်စုကိုအကြမ်းဖက်တိုက်ခိုက်မှုတိုက်ရိုက်ကျူးလွန်တဲ့သဘောဖြစ်တယ်လို့ Obama ဆွေးရကပြောလိုက်ပါတယ်။American ပြည်တော်စုအနေနဲ့ American လူမျိုးတွေကိုကာကွယ်ဖို့အတွက် Islamic State လက်နက်ကင်တွေကိုနောက်ထပ်အေးအေးယူနှိမ့်နှင်းမှုတွေလုပ်သွားဖို့အသင့်ရှိနေတယ်လို့သမ္မတ Obama ရဲ့ဒုတိယမျိုးသားလူမျိုးရေးချန်ပီယံ Ben Rhodes ကတောက်ကြနေမှာပြောဆိုသွားတာပါ Islamic State အဖွဲ့ဟာဆိုလို့ရှိရင်လွန်ခဲ့တဲ့6လအချိန်ကထက်ပိုပြီးတော့ချင်းချောက်မှုကြီးလာတယ်လို့လည်းသူကပြောပါတယ်နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေလုပ်ဖို့ဆုံးဖြတ်တာအပြင် American စီးရေးလှုပ်ရှားမှုတွေလုပ်တဲ့အခါမှာလည်းနိုင်ငံနေဆက်မြင်းတွေကိုအကန့်အသတ်ထားမှာမဟုတ်ဘူးလို့လည်းအမျိုးသားလူမျိုးရေးချန်ပီယံ Ben Rhodes ကပြောသွားပါတယ်Islamic State လက်နက်ကင်တွေဟာလွန်ခဲ့တဲ့သတင်း6ပတ်အတွင်းမှာပဲအီရတ်မြောက်ပိုင်းနဲ့ဆီးရီးယားရှေ့ပိုင်းနေရာအတော်များများကိုသိမ်းပိုက်ထိန်းချုပ်ထားခဲ့တာပါ။သူတို့ဟာဆီးရီးယားနိုင်ငံနဲ့အီရတ်နှစ်နိုင်ငံကြားလွတ်လပ်စွာကူးလူးလှုပ်ရှားနေတာဖြစ်ပါတယ်။နောက်ချင်းနေတဲ့တတိယကတော့ဒီအီရတ်မှာရှိတဲ့ဘက်ဒက်မြို့အရှေ့မြောက်ပိုင်းရှိဆူနီမွတ်စလင်ဗလီတခုကိုတောက်ကြနေကအကြီးကျယ်တိုက်ခိုက်မှုတခုဖြစ်ခဲ့ပါတယ်။အဲဒီမှာဝိပုစုတောင်းနေကြတဲ့လူ10ခန်းသေဆုံးသွားပါတယ်။ဒါဟာသဘောထားတင်မာတဲ့ရှီးယားပြည်သူစစ်တပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့ဆူနီဘာသာရေးတာဝန်ရှိသူတွေအချို့ကဖြစ်ဖို့ပါတယ်။ဒါမဲ့လည်းဒါဟာ Islamic State စစ်သွေးကြွတွေရဲ့လက်ချက်လည်းဖြစ်နိုင်တယ်ဆိုပြီးတော့ Iraq ဆိုရတပ်မှုတချို့ကယူဆထားပါတယ်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ Hamas စစ်သွေးကြွတွေက Israel နဲ့ပူးပေါင်းတယ်လို့စွပ်စွဲခံထားရတဲ့ Palestine 18ယောက်ကိုကွပ်မြတ်တပ်ဖြတ်လိုက်ပါတယ်။ဂါဇာကအဓိကကျတဲ့ရင်မြင်တွေကတခုမှရှိတဲ့ဘလီအပြင်ဘက်မှာစစ်သွေးကြွတွေကလူ9ယောက်ကိုတန်းစီထားခဲ့တယ်လို့လည်းမျက်မြင်သက်သေတူကပြောပါတယ်။ Israel နဲ့ပေါင်းတယ်လို့တန်တရားရှိရတဲ့သူတွေကိုခေါင်းမှာအိတ်တွေစွပ်ပြီးတော့လူရပေါင်းများစွာရှေ့မှာပဲတနတ်သမားတွေကပြစ်တက်ခဲ့တာဖြစ်ပါတယ်။အသက်ခံလိုက်ရတဲ့သူတွေဟာ Israel တို့နောက်ပိုင်းမှာတိုက်ခိုက်ဖျက်ဆီးခဲ့တဲ့လိုင်ကောင်းတွေတိုက်ခိုက်ရေးသမားတွေနဲ့လက်နက်တွေရှိတဲ့နေရာတွေကို Israel ဘက်ကသတင်းတွေပေးခဲ့တယ်လို့ အဲ့ဒီနောက်ကနိုင်ငံတစ်ခုမှစာကတ်ထားပါတယ်အစ္စရေးဘက်ကထိတ်တန်းဟမတ်စစ်ကောင်းဆောင်၃ယောက်ကိုတပ်ပြီးတရက်ကြာမှာပဲအခုလိုဟမတ်ဘက်ကကွပ်မြက်လိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ဂျွန်လာတုန်းကတော့အစ္စရေးစေကျော်တပ်အရွယ်ကလေး၃ဦးကိုပြန်ပြီးဆွဲပြီးတတ်ခဲ့ရဟာသူတို့လက်ချက်ဖြစ်တယ်လို့ဟမတ်အဖွဲ့ကတောက်ကြနေမှာပြောပါတယ်တော်လိုင်းကြီးတွေစတင်မှုရွေချက်နဲ့ဟမတ်တပ်ဖွဲ့တစ်ခုကစစ်စင်ရေးကိုလုပ်ခဲ့တာဖြစ်တယ်လို့ဟမတ်ကောင်းဆောင်ဆာလာအာရူရီကတူရကီနိုင်ငံကစီးဝေးတစ်ခုမှာပြောလိုက်ပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမှာပထမဆုံးဖြစ်ခဲ့တဲ့ Ebola virus ပိုးကူးစက်ခံရသူနဲ့ခန္ဓာကိုယ်ချင်းဓာတ်ရိုက်ထိတွေ့မှုမရှိဘဲနဲ့ Ebola ရောဂါပိုးနောက်ထပ်ကူးစက်မှုဖြစ်ခဲ့တယ်လို့နိုင်ဂျီးရီးယားအာဏာပိုင်တွေကပြောပါတယ်။ဒါဟာရောဂါပိုးရှိသူနဲ့ဓာတ်ရိုက်မထိတွေ့ဘဲနဲ့ကူးစက်တဲ့ပထမဆုံးကူးစက်မှုဖြစ်တယ်လို့ဒီအတွက်လည်းရောဂါကူးစက်မှုအခြေအနေဟာပိုပြီးတော့ကျေပြန့်လာစေပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနောက်ဆုံးထုတ်ပြန်တဲ့သတင်းအရဆိုရင်တော့ဒီအနောက်အာဖရိကမှာရောဂါပိုးနဲ့သေဆုံးသူရေအတွက်ဟာ1,028ဦးရှိသွားပြီဖြစ်ပါတယ်။Guinea, Liberia, Sierra Leone နဲ့ Nigeria နိုင်ငံတွေမှာယောဂကူးစက်ခံသူရေအတွက်ဟာဆိုရင် 2,655 ဦးထိရှိသွားပြီလို့ WHO တောက်ကြနေကဒီခါမှာခင်ဗျာ WHO ကတောက်ကြနေကထုတ်ပြန်ထားပါတယ်။အခုဆိုလို့ရှိရင် Nigeria နိုင်ငံမှာနောက်ထပ်လူ2ဦး Ebola ယောဂပိုးကူးစက်ခံထားပြီးတော့သူတို့ဟာ Nigeria မှာပထမဆုံးဖြစ်တဲ့ယောဂသည်နဲ့ဓာတ်ရိုက်ထိတွေ့ခဲ့သူတွေမဟုတ်ဘူးလို့ Nigeria ကျန်းမာရေးဝန်ကြီးကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာပထမဆုံးတွေ့ရတဲ့ Ebola ရောဂါသည်ကတော့ဒီ Liberia အနယ် American လူမျိုးဖြစ်ပြီးတော့သူဟာ Liberia ကနေပြီးတော့ Nigeria ကိုရောဂါပိုးသည်လာသူဖြစ်ပါတယ်။ဒါပေမဲ့လည်းအခုဒီ Ebola ရောဂါပိုးတွေ့ရသူ2ဦးပါဆိုလို့ရှင်ပထမဆုံးလူနာဖြစ်သူနဲ့ထိတွေ့ခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေရဲ့အိမ်အောင်ဘက်တွေဖြစ်တယ်လို့ Nigeria ကျန်းမာရေးဝန်ကြီးကပြောခဲ့ပါတယ်။အခုဆိုလို့ရှင် Nigeria နိုင်ငံမှာ Ebola ရောဂါပိုးကူးစက်ခံရတဲ့ရေအတွက်ဟာ14ဦးထိရှိသွားပါပြီ။အခြား5ဦးကတော့ရောဂါပိုးနဲ့သေဆုံးခဲ့ပါတယ်ခင်ဗျာ။
UAE ဘရီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေစနေနေ့မနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်မြန်မာနိုင်ငံရဲ့မွေးဆွေးဝါးမောင်ခိုမှုတွေနဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုတိုက်ဖြတ်ရမှာပို့ပြီးအားကောင်းတဲ့အရေးယူဆောင်ရွက်မှုစနစ်တစ်ခုရှိလာအောင်ကူညီမဲ့အစီအစဉ်တစ်ခုကို UNODC ကုလသမဂ္ဂမွေးဆွေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးယုံကစတင်လှုပ်ဆောင်နေပါတယ်မြန်မာနိုင်ငံတွင်ရာဇဝတ်ပြစ်မှုဆန်ရာလှုပ်ရှားမှုတွေဟာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်စေသလိုပြည်သူတွေရဲ့လုံခြုံရေးကိုပိုမိုကင်းမဲ့စေပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပဋိပက္ခတွေအဆုံးသက်ရေးယူရတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပါချင်းချောက်နေတယ်လို့ UNODC ရုံးကပြောဆိုထားပြီးတော့အခုဒေါ်လာ45သန်းသုံးဆွဲမဲ့၄နှစ်တာစီမံကိန်းကိုစတင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ထောက်ပံ့ကူညီငွေတွေနဲ့ကနဦးစတင်ခဲ့တဲ့ဒီကုလသမဂ္ဂအစီအစဉ်ဟာမွေးဆွေးဝါးနဲ့လူမောင်ခိုကူးမှုအပါအဝင်နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေတဘောပတ်ဝန်းကျင်ဆိုင်ရာပြစ်မှုတွေနဲ့နေဆက်ဒေသထိန်းချုပ်ရေးဆိုင်ရာကိစ္စရပ်တွေကိုဖြေရှင်းတဲ့နေရာမှာပုံမထိရောက်တဲ့အရေးယူဆောင်ရွက်မှုတွေရှိလာအောင်ကြိုးပမ်းရမှာကူညီဖို့ဖြစ်သလိုအကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးအကျဉ်းထောင်စနစ်နဲ့ပြစ်မှုဆိုင်ရာတရားစီရင်ရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်သွားနိုင်ဖို့အတွက်လည်းဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့ကန်ရန်ဒေသမှာတရုတ်တိုက်လေယာဉ်တွေဟာအမေရိကန်စစ်လေယာဉ်တွေကိုအန္တရာယ်ဖြစ်လောက်တဲ့အထိကြားပြတ်ဟန်တာမှုလုပ်ခဲ့တယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကပြောလိုက်ပါတယ်တရုတ်တိုက်လေယာဉ်တွေကဒီအမေရိကန်ရေတပ်ရဲ့ဂျက်လေယာဉ်တွေနဲ့စင်မီတာလောက်ပဲကွာတဲ့အထိကပ်ပြီးတော့အချိန်ချင်းပြန်တန်းခဲ့တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ရေတပ်ပုချုပ်ဂျွန်ကာဘယ်ကပြောပါတယ်ဒါ့အပြင်တရုတ်လေယာဉ်တွေဟာအမေရိကန်စစ်လေယာဉ်အောက်ကနေပြီးတော့ဖျက်ပြန်ခဲ့တယ်လို့သူကပြောပါတယ်ဒီဖြစ်ဖြစ်ဟာဟိုင်နန်ကျွန်းရဲ့အရှိဘက်မိုင်150ကျော်နိုင်ငံတကာရေပိုင်နဲ့ထဲမှာဖြစ်ခဲ့တာလို့ကာဘယ်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတရုတ်နိုင်ငံကိုကန့်ကွက်စာပို့ခဲ့တယ်လို့လည်းပန်တဂွန်ပြောခဲ့ရပုဂ္ဂိုလ်ကပြောပါတယ်အမေရိကန်စစ်လေယာဉ်ဟာပုံမှန်အတိုင်းကင်းလှည့်နေတာဖြစ်တယ်လို့လည်းပြောခွင့်ရသူကပြောဆိုခဲ့ပါတယ်ခင်ဗျာ
Al-Qaeda နဲ့ Al-Nusra Front အဖွဲ့တွေနဲ့ဆက်နွယ်မှုရှိတယ်လို့စွပ်စွဲခံထားတဲ့ Islamic အစွန်းရောက်နှစ်ဦးကိုအမေရိကန်နိုင်ငံကတန်ခတ်ပိတ်ဆို့မှုတွေလုပ်လိုက်ပါတယ် Saudi Arabia နိုင်ငံသား Abdul Al-Sharik ဟာAl-Nusra တပ်ဦးရဲ့ထိတ်တန့်ဗျူဟာချမှတ်သူတူဖြစ်ပြီးတော့ Syria နိုင်ငံမှာ Al-Qaeda အဖွဲ့ကိုကူညီပေးနေသူဖြစ်တယ်လို့လည်း American ဘဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်သူက Saudi နိုင်ငံရဲ့အလို့ရှိဆုံးအကြမ်းဖက်သမားလည်းဖြစ်ပါတယ်။သူဟာယင်ကတော့ Iran နိုင်ငံအခြေစိုက် Al-Qaeda ကိုရဲ့အတွက်လုပ်ခဲ့သလို Pakistan နိုင်ငံက Al-Qaeda အတွက်လည်းဘဏ္ဍာရေးအရအဓိကအကူအညီပေးသူဖြစ်ပါတယ်။ Kuwait နိုင်ငံသား Hamid Al-Ali ကတော့ Al-Nusra အဖွဲ့ရဲ့လက်နက်တွေနဲ့ခရမ်းမီးကြောက်တွေဝယ်နေအောင်ဒေါ်လာတောင်းနဲ့ချီရှာပေးခဲ့တယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
စနေနေ့မနက်ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်တို့ကကြီးညာခဲ့တာပါအခုကတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်အခုအရင်ဆုံးကတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတပုတ်ဖြစ်တဲ့မူရီစေဝါကိစ္စကိုတင်ဆက်ပေးပါမယ်မူရီစေဝါမှောင်ခိုကူးနေတာတွေနဲ့နိုင်ငံဖြတ်ကျော်ကျူးလွန်တဲ့ရာဇဝတ်မှုတွေအပေါ်မြန်မာနိုင်ငံတရားဥပဒေစိုးမိုးရေးစနစ်ကပိုပြီးထိထိရောက်ရောက်နှိမ်နှင်းနိုင်အောင်အကူအညီပေးမဲ့အစီအစဉ်အသစ်တစ်ရပ်ကိုကုလသမဂ္ဂမူရီစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကစတင်လိုက်ပြီးဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းမှုတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂကသတိပေးထားတဲ့အဲ့ဒီပြစ်ဒဏ်ကင်းလွတ်ခွင့်တွေနဲ့ရာဇဝတ်မှုဆိုင်ရာလှုပ်ဆောင်ချက်တွေကိုတိုက်ဖြတ်ဖို့နီလန်းဖြစ်တာနဲ့အမျှလူခွင့်ရေးအဖွဲ့တွေကလည်းဒီအစီအစဉ်ကိုကြိုဆိုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဘန်ကောက်မြို့ကနေ VOA သတင်းတောက် Ron Corbin သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြပေးမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာရာဇဝတ်မှုနဲ့ဆက်နွယ်နေတဲ့လှုပ်ရှားမှုတွေကနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေပြီးလူတွေအတွက်မလုံခြုံမှုတွေတိုးလာစေတဲ့အပြင်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးနေတာတွေကိုလည်းထိခိုက်စေတယ်လို့ကုလသမဂ္ဂမွေးစည်းဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကပြောလိုက်တဲ့အချိန်မှာပဲအမေရိကန်ဒေါ်လာ45တန်တန်ဖိုးရှိတဲ့လေးလစ်စာအစီအစဉ်ဖြစ်လာခဲ့တာပါဒေါ်လာတန်နဲ့ချီတဲ့တရားမဝင်မောင်းခိုစီးပွားရေးလုပ်ငန်းကရတဲ့ငွေတွေကိုတခြားစီးပွားရေးနယ်ပယ်တွေမှာငွေကြေးခွာချတာတွေကြောင့်လူမှုအဖွဲ့အစည်းကိုလည်းကြေကြေပြတ်ပြတ်ချင်းချောက်လာနေတယ်လို့ UNODC ရဲ့အရှေ့တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာတာဝန်ရှိသူ Jeremy Douglas ကပြောပါတယ
် Illicit economy is incredibly largeIn North Myanmar, primarily drug-driven.
မြန်မာနိုင်ငံမြောက်ပိုင်းမှာမှောင်ခိုဈေးကွက်ကအရင်ကြီးပါတယ်အဓိကအားဖြင့်မူရီစေဝါနဲ့ဆက်နွယ်ပတ်သက်နေတာတွေမှာပါဒါအပြင်မူရီစေဝါထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့ဓာတ်ပစ္စည်းမှောင်ခိုရောင်းဝယ်မှုတွေလည်းအများအပြားရှိသလိုတခြားတရားမဝင်မှောင်ခိုကုန်ကူးတာတွေနဲ့ငွေအများအပြားရရှိနေတဲ့နိုင်ငံဖြတ်ကျော်ရောင်းဝယ်လုပ်ကိုင်နေကြတဲ့ကိစ္စရပ်တွေလည်းရှိပါတယ်တစ်ချိန်တည်းမှာပဲဒီငွေတွေကိုလဲပတ်ဖို့လိုအပ်တယ်လို့တရားဝင်ဖြစ်လာအောင်လုပ်ဖို့လည်းလိုလားနေတာပါဒါကြောင့်တရားဝင်လုတ်ကင်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်မှုတွေလည်းရှိလာနေပါတယ်
။စီးပွားရေးနဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာမကြသေးခင်နှစ်တွေအတွင်းတိုးတက်မှုတွေရှိလာတဲ့အချိန်ထဲမှာပဲအာဂရီလိုက်စားမှုတွေကြောင့်တိုင်းပြည်ရဲ့အခြေအနေကတော့အောင်မြင်မှုမရသေးပဲဖြစ်နေပါတယ်။အပြည်ပြည်ဆိုင်ရာအာဂရီလိုက်စားမှုလေးလာဆောင်ကြည့်ရဲ့အဖွဲ့ TR ရဲ့သတ်မှတ်ချက်အရနိုင်ငံ158နိုင်ငံထဲမှာမြန်မာနိုင်ငံဟာအဆင့်159မှာရှိတယ်လို့သတ်မှတ်ထားပါတယ်။ဘိန်းနဲ့မွေးစေဝါကုံသွယ်မှုတွေကနေဒနာအင်အားနဲ့ဩဇာကြီးမားတဲ့သူတွေပေါ်လာခဲ့ပြီးတော့အဲ့ဒီကနေလွတ်တော်အမတ်အပါဝင်နိုင်ငံရေးနယ်ပယ်တွေတဲပါရောက်လာနေတယ်လို့လူခွင့်လှုပ်ရှားသူတွေကပြောပါတယ်တိုင်းပြည်ရဲ့စီးပွားရေးကြီးထွားလာနေတာနဲ့အမျှအဲ့ဒီလူတွေရဲ့ဩဇာလွှမ်းမိုးမှုတွေတိုးလာနေတာဟာစိုးရိမ်စရာအချက်ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာလူခွင့်လှုပ်ရှားသူဒေးဗစ်စတိုးဟာကပြောပါတယ
် Many blacklisted cronies who are currently being feted by internationalBusiness people have themselves become rich because of
Taiwan ကကျင့်ထားပြီးတော့နာမည်ပြက်စင်းသွင်းတဲ့ခရူနီတွေချမ်းသာလာကြတာဟာအာဂရီလိုက်စားမှုတွေနဲ့တခြားဥတွေနဲ့မလုတ်ကင်းတာတွေနဲ့ဆက်နွယ်ပတ်သက်ပြီးတော့ချမ်းသာလာကြတာပါကျွန်တော်တို့ခုထွေးနေရတာဘာလဲဆိုတော့ပြီးခဲ့တဲ့မျိုးဆက်တစ်ခုကပြစ်မှုကျူးလွန်ခဲ့သူတွေအုပ်စုဖွဲ့ပြီးတော့ရာဇဝတ်မှုကျူးလွန်တဲ့သူတွေဟာလက်ရှိအစိုးရလက်ထက်မှာလူရိုသေရှင်ရိုသေပုံကိုယ်တွေဖြစ်လာနေကြတာပါပဲ
မြန်မာနိုင်ငံရဲ့မွေးရစေဝါမောင်ခိုကုံကူးတဲ့ကွန်ရက်နဲ့နီးစပ်သူတွေဟာ2010ရွေးကောက်ပွဲတုန်းကလွတ်တော်အမတ်တွေအဖြစ်ရွေးခန့်ခဲ့ရတယ်လို့စိုးဟတ်ကပြောပါတယ်။လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးခန့်ရသူတွေနဲ့ဘိန်းထုတ်လုပ်မှုမြင့်တက်လာတာကြားမှာလဲဆက်နွယ်မှုတွေရှိတယ်လို့သူမကပြောပါတယ်။ဘိန်းဆိုင်ပြိုးမှုတိုးလာတဲ့အခြေအနေတွေကြောင့်2013ခုနှစ်အတွင်းမြန်မာနိုင်ငံမှာဘိန်းထုတ်လုပ်မှုဟာ26ရာခိုင်နှုန်းအထိတိုးလာခဲ့ပြီးတော့တန်ချိန်180အထိရှိလာတယ်လို့ UNODC ကအစီရင်ခံစာထုတ်ပြန်ပါတယ်။HRW ဖွဲ့ရဲ့အာရှရေးရညွန်ကြားရေးမှူး Phil Robertson ကတော့စီးပွားရေးမှာမတမာမှုတွေတိုးလာနေတာကြောင့်ပြစ်မှုကျူးလွန်ပေမဲ့ပြစ်ဒဏ်မခံရဘဲဆက်ပြီးတော့ကင်းလွတ်ခွင့်ရနေတဲ့ပြဿနာတွေဟာလည်းတိုးလာနေတယ်လို့ပြောပါတယ
် The fundamental link between the sort of black economy or the criminal economy that you're talking about
ခင်ဗျားတို့ပြောနေတဲ့မှောင်ခိုစီးပွားရေးဈေးကွက်ဒါမှမဟုတ်စီးပွားရေးမတမာမှုတွေနဲ့စီးပွားရေးလုပ်ဖို့အခွင့်အရေးဆိုတဲ့ဂျားကအဓိကချိတ်ဆက်ပေးနေတာကပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့သူတွေဖြစ်ပါတယ်အဆက်အသွယ်ကောင်းတဲ့ဝင်ကြီးတွေနဲ့ပေါင်းစားနေတဲ့ခရိုနီတွေဖြစ်ပါတယ်။လူခွင့်ချိုးပေါက်တဲ့စစ်ဘုတ်ကျုံးနဲ့ပတ်သက်တဲ့ဆိုရင်အဲ့လိုမျိုးပစ်တံကင်းလွတ်ခွင့်တွေရနေတာဖြစ်ပါတယ်။အဓိကပြဿနာကအဲ့ဒီပစ်တံကင်းလွတ်ခွင့်ပြဿနာပါ
။ UNODC အစည်းအဝေးအတွက်အဓိကစိန်ခေါ်မှုဖြစ်မှာကတော့ဘိန်းမောင်ခိုကူတာဒါမှမဟုတ်ပြစ်မှုကျူးလွန်သူတွေနဲ့ဆက်ဆက်နေတဲ့သူတွေကိုအရေးယူတရားစွဲယုံနဲ့ဒီလိုပစ်တံကင်းလွတ်ခွင့်ရနေတဲ့ဒလိထုံးစံကြီးပျောက်ကွယ်သွားမလားဆိုတာပဲဖြစ်တယ်လို့ Phil Robertson ကပြောပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြပေးသွားတာပါ။
အခုဆက်လက်ပြီးနားဆင်ရမှာကတော့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲစနစ်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လာမယ့်ရွေးကောက်ပွဲမှာ PR လို့ခေါ်တဲ့အချိုးကျရွေးကောက်ပွဲစနစ်ကျင့်သုံးပေးဖို့ကိစ္စပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအကောင့်ထဲပေါ်ပေးဖို့အချိန်နည်းနေတယ်လို့ကော်မရှင်ရုံးညွှန်ကြားမှုတူကပြောပါတယ်။တစ်ဖက်မှာတော့လွှတ်တော်ရန်နာထားပေမဲ့အချိုးကျရွေးကောက်ပွဲစနစ်နဲ့ပတ်သက်ပြီးတော့ကျင့်သုံးသင့်မသင့်ကိုလည်းပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော် PR လေးလာရေးကော်မရှင်တွေဘက်ကလေးလာသုံးသပ်မှုတွေလည်းလှုပ်ဆောင်နေပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာဖြစ်ပါတယ်။
2014ခုနှစ်ထဲမှာသာ PR စနစ်ကိုအကောင့်ထဲပေါ်ဖို့ပြည်ထောင်စုလွှတ်တော်ကဆုံးဖြတ်လာမယ်ဆိုရင်2015ရွေးကောက်ပွဲမှာ PR စနစ်ကျင့်သုံးနိုင်အောင်ဆောင်ရွက်ပေးဖို့အပိုင်းမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဆောင်ရွက်ပေးဖို့အတော်လေးအခက်အခဲရှိမယ်လို့ရှုမြင်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားမှုဦးလာမောင်ချူကပြောပါတယ်
။ဟုတ်ကဲ့သို့တော့2015ရွေးကောက်ပွဲကမိကန်နေတာဖြစ်တဲ့အတွက်ပြည်သူများလိုက်နာဆောင်ရွက်နိုင်ဖို့ရွေးကူတဲ့စနစ်ဖြစ်ဖို့လိုအပ်ပါမယ်။ကျွန်တော်2015ခုနှစ်တုန်းကနိုင်ငံရေးပါတီအချို့ရဲ့ကြေညာချက်ရလွှတ်တော်ကိုဆွေးနွေးဆုံးဖြတ်အတည်ပြုဖို့လည်း2015ခုနှစ်ဒီရွေးကောက်ပွဲမှာပြောင်းလဲကျင့်သုံးမယ်ဆိုတာက2013ခုနှစ်အတွင်းဆုံးဖြတ်အတည်ပြုပေးမှသာလေအချိန်ဆောင်နေဆိုတော့ကျွန်တော်ကြေညာခဲ့ပါတယ်ဒါပေမဲ့2013မှာဆွေးနွေးခဲ့နေရှိပါဘူး2014မှာဆွေးနွေးခဲ့တာဖြစ်တဲ့အတွက်အချိန်တိတ်ကတ်နေပါတိတ်ကတ်နေတဲ့အတွက်မဲဆန္ဒရှင်တွေပြင်ပြပေးဖို့အတွက်လူကူတဲ့အချိန်ဖြစ်ရတော့လိုအပ်ပါတယ်လို့ပြောလိုပါတယ်
ပြည်ထောင်စုလွှတ်တော်စီဝေးတွေကအချို့ကျရွေးကောက်ပွဲစနစ်နဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေမှာဒီစနစ်ကျင့်သုံးရေးမကျင့်သုံးရေးအတွက်ကော်မရှင်တွေအသီးသီးဖွဲ့ပြီးတော့စီရင်ခံစာတွေတင်ပြနိုင်အောင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။အဲဒီတော့ကတော့အမျိုးသားလွှတ်တော်မှာအချို့ကျရွေးကောက်ပွဲစနစ်ကျင့်သုံးမှုလေ့လာရေးကော်မရှင်ဆိုတဲ့နာမည်နဲ့ဖွဲ့စည်းပေးခဲ့တယ်လို့ပြည်သူ့လွှတ်တော်ဘက်မှာတော့မြန်မာနိုင်ငံနဲ့ကိုက်ညီတဲ့ရွေးကောက်ပွဲစနစ်တရားပေါ်ထွန်းလာရေးလေ့လာမှုကော်မရှင်ဆိုပြီးတော့ပြည်ခဲ့တဲ့လတုန်းကဖွဲ့စည်းခဲ့တာပါ။လက်ရှိချိန်မှာတော့အမျိုးသားလွှတ်တော်ဘက်ကဖွဲ့စည်းထားတဲ့ DPR ကော်မတီဘက်က PR နဲ့ပတ်သက်ပြီးတော့လာမယ့်ရွေးကောက်ပွဲတွေမှာကျင့်သုံးနိုင်မယ့်ပုံစံတစ်ခုကိုရေးဆွဲပြီးဖြစ်လို့လာမယ့်စက်တင်ဘာလတရနေ့မှာကျင်းပမယ်အမျိုးသားလွှတ်တော်အစည်းအဝေးအတွင်းမှာတင်ပြမှာဖြစ်တယ်လို့အမျိုးသားလွှတ်တော် PR ကော်မတီရဲ့ကော်မတီဝင်တူဦးဖြစ်တဲ့ဦးဖုံးမြောင်ကပြောပါတယ်
။ပြီးခဲ့တဲ့16ရက်19ရက်မှာတော့ဒီကော်မတီကနေပြီးတော့ဘလို့တည်ဆုံးတင်ဆိုတဲ့ဒီဇိုင်းပေါ့ဗျာနမူနာဒီဇိုင်းတစ်ခုကိုကျွန်တော်ပုံပေါ်ထားပါတယ်။အဲ့ပုံပေါ်ဒီဇိုင်းနဲ့ပတ်သက်လို့ဥရိုပဲဆရာတွေ၊ဆရာမဆရာတွေဟိုအခုသူတို့ကာလတူရဲ့ဆက်ကော်မတီကရေးဆွဲနေပါပြီ။သူတို့စုစုပြီးတဲ့အချိန်ပေါ့ဒီလတရက်နေ့မှာတော့ကျွန်တော်တို့ဒီသူတို့ဆက်ကော်မတီကနေကျွန်တော်တို့ commission service နဲ့ call ပြီးတော့ကျွန်တော်တို့ commission ကိုပြန်တင်ပြပါလိမ့်မယ်။အဲ့ဒီဇိုင်းတစ်ခုကိုအဲ့ဒီဇိုင်းနဲ့ပတ်သက်တဲ့စာတမ်းကိုကျွန်တော်လာမယ့်မျိုးသားလွှတ်တော်ချုပ်ရေးမှာတင်ပြပြီးတော့မျိုးသားလွှတ်တော်ရဲ့ဒီကြည့်တောင်းအောင်ပါပါ။ပထမအစည်းအဝေးကတော့ဒီဟာစနစ်ကိုပြည်သုံးမယ်စနစ်နဲ့ပတ်သက်တဲ့အဆုံးဖြစ်ပါအောင်မြင်ပါတယ်ဒုတိယအခုလာကျင်းပမယ့်အစည်းအဝေးကတော့တိုင်းနဲ့ပတ်သက်တဲ့အစည်းအဝေးဖြစ်ပါလိမ့်မယ
်အမေသားလွှတ်တော်ကိုတင်ပြပြီးတော့အမေသားလွှတ်တော်ကဒီပုံစံကိုလက်ခံမယ်ဆိုရင်ဥပဒေကျမ်းတရားရေးဆွဲပြီးတော့ပြည်သူ့လွှတ်တော်နဲ့တမနာထောက်ခံမှုတွေနဲ့အညီပြည်ထောင်ရွေးကောက်ပွဲကော်မရှင်ကိုပြစ်ဖို့မှာဖြစ်တယ်လို့လည်းဆက်ပြောပါတယ်အမေသားလွှတ်တော်ဘက်ကတင်ပြလာမဲ့ DPR ပုံစံသာလွှတ်တော်နဲ့အစိုးရအုပ်ချုပ်ရေးပိုင်းကလက်ခံပြီးဆိုရင်2010နဲ့2011တုန်းကကျင့်သုံးခဲ့တဲ့မေသားလွှတ်တော်ဆိုင်ရာရွေးကောက်ပွဲဥပဒေမှာ PR စနစ်ကျင့်သုံးမယ်ဆိုပြီးတော့ပြင်ဆင်မှုတွေဆက်လက်လုပ်ဆောင်မှာလည်းဖြစ်ပါတယ်အခုရေးဆွဲထားတဲ့အမျိုးသားလွှတ်တော်ဘက်က PR ပုံစံမှာတော့ PR စနစ်ကိုတိုင်းနဲ့ပြည်နဲ့မခွဲခြားဘဲမြန်မာတိုင်းနိုင်ငံလုံးမှာကျင့်သုံးမှာဖြစ်ပြီးတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသ6ခုမှာပဲ PR စနစ်မကျင့်သုံးမဲ့ထားမှာဖြစ်တယ်လို့ဦးဖုံးမြောင်ကဆိုပါတယ်တစ်ဖက်မှာတော့ပြည်သူ့လွှတ်တော်ဘက်ကဖွဲ့စည်းထားတဲ့မြန်မာနိုင်ငံနဲ့ကိုက်ညီတဲ့ရွေးကောက်ပွဲစနစ်ပေါ်ထွန်းလာရေးလေ့လာမှုကော်မရှင်ကလည်း PR စနစ်နဲ့ပတ်သက်ပြီးတော့လေ့လာမှုတွေစတင်လှုပ်ဆောင်တော့မှာဖြစ်တယ်လို့ပြည်သူ့လွှတ်တော် PR ကော်မရှင်မှာပါဝင်သူလည်းဖြစ်ပြည်သူ့လွှတ်တော်မှာဒီစနစ်ကျင့်သုံးရေးနဲ့ပတ်သက်ပြီးတော့အဆိုတင်သွင်းခဲ့တဲ့အဆိုရှင်လည်းဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ကပြောပါတယ
်အဲ့ဒါကကျွန်တော်တို့ကဟိုပေါ်ဖွဲ့စည်းရုံပဲရှိသေးတယ်ကျွန်တော်26ရက်နေ့မှာစပြီးတော့ကျွန်တော်အစည်းအဝေးထိုင်ပါပါအဲ့ဒါက26ရင်းနေရာနေပြီးတော့တော်တော်စားရတဲ့အဖြစ်ပေါ့ကျွန်တော်တို့တိုက်ပြီးပြီးရတယ်ရပောင်း60တိုက်ပြီးပြီးတယ်လေတိုက်ဒီတွင်မှာတော့ကျွန်တော်တို့တစ်ခုခုပေါ့ဟိုအစီအစဉ်တွေကတော့ပထမဆုံးဟိုကော်မရှင်မှာပါတဲ့အဖွဲ့ဝင်တွေပေါ့နော်အဲ့ဒီသူတွေဆွေးနွေးမယ်ပေါ့နောက်ဒုတိယကတော့ပညာရှင်တွေပေါ့တတိယကတော့အဲ့ဒီသက်ဆိုင်ရာဝန်ကြီးဌာနတွေပေါ့အဲ့ဒါတော့ကျွန်တော်တို့အစီအစဉ်တော့ရှိပါတယ်
အမေသားလွှတ်တော်မှာဒုံကတော့ဒီအဆိုကို NDF ပါတီကဒေါခင်ဝိုင်းကြီးကတင်ပြခဲ့တာပါဆွေးနွေးမှုတွေပြုလုပ်ပြီးတော့ဇွန်လ17ရက်နေ့မှာပဲလွှတ်တော်အတွင်းအင်အားကြီးတဲ့ပြည်ခိုင်မျိုးပါတီကအများအပြားထောက်ခံခဲ့တဲ့အတွက် PR စနစ်ကျင့်သုံးရေးကိုအမေသားလွှတ်တော်မှာလက်ခံကြောင်းအတည်ပြုခဲ့တာဖြစ်ပါတယ်ပြည်သူ့လွှတ်တော်မှာဒီအဆိုကိုတင်သွင်းခဲ့ခြင်းဒုံကတော့ကန့်ကွက်မှုတွေရှိခဲ့ပြီးတော့ထောက်ခံသူနဲ့ကန့်ကွက်သူတွေအကြား၃ရက်ကြာအခြေတွင်ဆွေးနွေးမှုတွေရှိခဲ့ပြီးမှကျင့်သုံးသင့်မသင့်ကိုကော်မရှင်တရားဖွဲ့ပြီးတော့လေ့လာဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်တရင်ပေးပို့သွားတာပါအခုဆက်လက်ပြီးတော့နိုင်ငံတကာတရင်တပုတ်ကိုတင်ဆက်ပေးပါမယ်ဆီးရီးယားနိုင်ငံမှာအမေရိကန်တရင်သမား Jane Foley ကိုကောင်းဖြတ်ခဲ့တဲ့အစ္စလန်နိုင်ငံထူထောင်တယ်လို့ကုဘတာကိုကြေညာထားတဲ့နိုင်ငံကစစ်သွေးကြွဘသူလဲဆိုတာကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအသေးအတန်စုံစမ်းနေကြပါတယ် ISIL ဒါမှမဟုတ် ISIS လို့ခေါ်တဲ့အစ္စလန်နိုင်ငံတော်အတွက် ဗြိတိန်နိုင်ငံသားယာနဲ့ချီပြီးအခြားနိုင်ငံသားဂျီဟာဒစ်နေနဲ့အတူတိုက်ခိုက်ပေးနေတယ်လို့ခန့်မှန်းထားတာပါ VOA သတင်းတောက် Henry Richwell ကအခုလိုစုံစမ်းစစ်ဆေးမှုတွေအဓိကပြုလုပ်နေတဲ့လန်ဒန်ကနေသတင်းပေးပို့ထားတာကိုပြောပြပေးပါမယ
်မန်တာရီဖူတာရီကလ်အစ်ဇတ်ဝါစီယာဒာတာရီကလ်ခိုင်ရီဝါလ်အမ်နီဝါစာ
အိုယူဟူဘီလီဗ်အန်ဆာဒါကော
တကယ်ပါလုံးကမွတ်စလင်တွေစီးရီးယားကိုလာပြီးသူတို့နဲ့အတူတိုက်ခိုက်ဖို့ဖိတ်ခေါ်တဲ့အပြင်ကိုရန်ကျမ်းစာကိုကိုးကားထားတဲ့ဒီဗီဒီယိုကိုဇွန်လတုန်းကအစ္စလာမစ်နိုင်ငံကစစ်သွေးကြွတွေကလူမှုကွန်ရက်တွေပေါ်မှာထုတ်လွှင့်ခဲ့တာပါအဘူဒူဂျာနာအယ်ဟင်ဒီလို့ခေါ်ပြီးကိုဘတာကိုဗြိတိန်နိုင်ငံသားပါလို့ပြောခဲ့တဲ့အစ္စလာမ်နိုင်ငံကစစ်သွေးကြွတအူးကကင်မရာရှေ့မှာအခုလိုပြောပါတယ
် This is a message to the brothers who stayed behind والله يا اخوي you need to ask yourselves what prevents you
နောက်တန်းမှာကြံနေခဲ့တဲ့ညီကိုတော်တွေအတွက်ဒီသတင်းစကားပားကျင်ပါတယ်ခမားတို့အနေနဲ့ဘာကြောင့်ဒီကြီးကျယ်မြင့်မြတ်တဲ့နယ်မြေကိုလာဖို့နောက်တွန့်နေသလဲဆိုတာကိုဘသာကိုပြန်မေးသင့်ပါတယ်ကျွန်တော်တို့မူဂျာဟီဒင်အဖွဲ့ကိုဆက်သွယ်ဖို့ခမားတို့ကိုဘယ်အရာတွေကတားဆီးနေပါသလဲလို့ပြောသွားတာပါ American သတင်းသမား Jane Foley ကိုရရက်ဆက်ဆက်ခေါင်းဖြတ်တက်ခဲ့တဲ့သူကဗြိတိရှလေတန်းနဲ့ပြောဆိုခဲ့တာဖြစ်ပါတယ်အခုလိုနိုင်ငံသားတိုက်ခိုက်ရေးသမားတွေဟာအစ္စလာမ်နိုင်ငံတော်ကြီးအတွက်အဖိုးတန်ပါတယ်လို့ဗြိတိန်အခြေစိုက် The Henry Jessen Society ကအကြမ်းဖက်ရေးရာလေးလာသူ Hannah Stewart ကပြောပါတယ
် They might not be the best fighters but they are the best people in an information war you can put them on camera and recruit widely from among west
သူတို့ဟာအကောင်းဆုံးတိုက်ခိုက်ရေးသမားတွေဟုတ်ချင်မှဟုတ်မှာပါဒါပေမဲ့အခုလိုမျိုးဝါဒဖြန့်တဲ့နေရာမှာတော့အကောင်းဆုံးသူတွေဖြစ်ပါလိမ့်မယ်ဗီဒီယိုတွေပေါ်ကနေတဆင့်အနောက်ဥရောပမှာရှိတဲ့မွတ်စလင်တော်တော်များများကိုစီးရုံနိုင်တယ်လေ
။ Syria Pirinsin မှာနိုင်ငံသားတိုက်ခိုက်ရေးသမားတွေအများအများပါဝင်တိုက်ခိုက်လာတဲ့အကြောင်းမှတ်တမ်းရုပ်ရှင်ရိုက်ကူးထားတဲ့ American ရုပ်ရှင်သမား Bilal Abdul က Jane Foley ကိုတတ်တဲ့သူမှာ Britain လေတံနဲ့ပြောသွားတာဟာတိုက်ဆိုင်မှုမဟုတ်ဘူးလို့ပြောပါတယ်။ Britain ဒါမှမဟုတ်ဥရောပသားဒါမှမဟုတ်အနောက်နိုင်ငံသားတယောက်ယောက်သားသူတို့အုပ်စုကိုဆက်သွယ်လာရင်အဲ့ဒီသူကိုကင်မရာရှေ့မှာပွဲထုတ်ချင်တော့တာပါပဲ။ဒါမှသူတို့ပြောချင်တဲ့အကြောင်းကိုလည်းပြောနိုင်မှာပါဗြိတိန်လေတန်းရဲ့အကျိုးသက်ရောက်မှုကိုသိတဲ့အတွက်အခုလိုအသုံးချရတာပါလို့ပြောသွားတာပါဒေသတွင်းပြည်ပခန့်တွေကိုတိုက်ခိုက်ဖြေရှင်းဖို့စစ်သွေးကြွအဖွဲ့အဖြစ်ကစတင်ခဲ့တဲ့ဒီအစ္စလာမစ်နိုင်ငံတော်အဖွဲ့ဟာအခုဆိုရင်နိုင်ငံတကာရဲ့အသိအမှတ်ပြုကိုရှာဖွေနေပါပြီလို့ Riot United Service Institute က Azov Ashraf ကပြောပါတယ
် What they want isto spread their ideology they want recognition they want support and they
through her through ရဲ့ဝါဒကိုဖြန့်ကျင်ပါတယ်အတိမတ်ပြုမှုလည်းလိုချင်ပါတယ်ထောက်ပံ့မှုကိုလည်းလိုချင်ပါတယ်အခုလိုမျိုးထောက်ပံ့အတိမတ်ပြုမှုကိုတကဘာလုံးကလိုချင်တာပါဒါပေမဲ့အထူးသဖြင့်အနောက်နိုင်ငံတွေစီကအဓိကလိုချင်ပါတယ
် February လကနောက်ထပ် video တစ်ခုမှာ Britain တိုက်ခိုက်ရေးသမားတဦးက Aleppo ဒေသကအကျဉ်းဆောင်တစ်ခုကိုအသေးခံပြီးဘုံခွဲထားတာကိုပြထားတာပါအစွန်းရောက်တွေရဲ့ဝါဒကိုတုံ့ပြန်ဖို့ဗြိတိန်အနေနဲ့တော်တော်ကိုလက်နှေးပါတယ်လို့ The Quillian Foundation ရဲ့အစွန်းရောက်တံပြန်ရေးရာ Harris Raffit ကပြောပါတယ
် London historically of the last few decades has had Islamist ideology from
Muslim ကြီးကိုရောများအဖွဲ့လို့အဖွဲ့တွေက Islamic ဝါဒတွေကိုပြီးခဲ့တဲ့ဆယ်စုနှစ်တွေတုန်းကအတားအဆီးမရှိလန်ဒန်မှာတင်ကြားပေးနိုင်ခဲ့ကြတယ
်ဗြိတိန်နဲ့ American တာဝန်ရှိသူတွေက Jane Foley ကိုတတ်တဲ့သူဘယ်သူလဲဆိုတာသိရအောင်စူးစမ်းနေပါတယ် Islam နိုင်ငံတော်က Internet Online ကိုသုံးပြီးဆက်သွယ်တဲ့အတွက်လုံခြုံရေးအဖွဲ့တွေအတွက်အခွင့်ကောင်းပါပဲလို့ London King College ကအစွန်းရောက်လာခြင်းကိုလေးလာတဲ့ဌာနကပမောက္ခ Peter Newman ကပြောပါတယ
် They will speak to other foreign fighterson twitter on facebook on whatsapp on
သူတို့ဟာ twitter facebook whatsapp လူမှုကွန်ရက်တွေကိုသုံးပြီးအခြားနိုင်ငံကတိုက်ခိုက်သူတွေကိုဆက်သွယ်မှာပါဒါတွေကိုထောက်လိုင်းဌာနတွေကစောင့်ကြည့်နေတာပါလို့ပြောသွားတာပါ Jane Foley ကိုတတ်တဲ့သူဘသူဆိုတာသိအောင်ကူညီပေးဖို့လန်ဒန်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းကိုတာဝန်ရှိသူတွေကပန်ကြားထားပါတယ်အဲ့ဒီတတ်တဲ့သူကိုတရားရုံးကိုပို့ဖို့ဆိုတာအလွန်ခက်ခဲတာကိုလည်းတာဝန်ရှိတဲ့သူတွေအနေနဲ့နားလည်ပါတယ်ခင်ဗျာ
ခုဆက်လက်ပြီးတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးပါမယ်။ Ebola ရောဂါကိုကုသတဲ့အခါမှာဗတ်ပေါင်းစုံကကုသဖို့လိုအပ်တယ်ဆိုတဲ့သတင်းတပုတ်ပါ။အနောက်အာဖရိကမှာ Ebola ရောဂါအကြီးအကျယ်ကူးစက်ပြန့်နှံ့မှုကိုတုံ့ပြန်ကာကွယ်ရမှာတာဝန်ရှိသူတွေအနေနဲ့ရုပ်ပိုင်းဆိုင်ရာသာမကလူမှုရေးကဏ္ဍမှာပါ ဗတ်ပေါင်းစုံကုသနိုင်မဲ့နီးလန်းတွေကိုထည့်သွင်းစဉ်းစားရလိမ့်မယ်လို့ Connecticut သူပါမောက်ခတူကပြောဆိုလိုက်ပါတယ်။အခုဆိုရင်ဒီယောဂကူးစက်ပြန့်နှံ့မှုကြောင့်လူနာတွေကိုပြုစုစောင့်ရှောက်ပေးနေသူတွေရဲ့အပြုအမူတွေကိုပါတဖြည်းဖြည်းပြောင်းလဲလာနေတယ်လို့လည်းပါမောက်ခ Stacy Lewitt ကပြောပါတယ်။အပြည့်အစုံကို VOA သတင်းတောက် John D. Kapod ကသတင်းပေးပို့ထားပါတယ်။မနန္နာချန်ကဆက်ပြောပြပါမယ်ခင်ဗျာ။
စေတိတ်ပံပညာဆိုင်ရာမနုဿဗေဒပညာရှင်တဦးရဲ့အမြင်နဲ့အီဘိုလာရောဂါကူးစက်ပြန့်နှံ့မှုကိုလေ့လာနေတဲ့ပါမောက်ခလန်ကွက်ကတော့လူရင်ကျေးမှုလူသားချင်းစာနာမှုနဲ့ဇီဝဗေဒပညာရဲ့ကြားဆက်နွယ်မှုတွေမှာပြောင်းလဲလာတာတွေ့ရတာသူ့အတွက်စိတ်ဝင်စားစရာအကောင်းဆုံးလို့ပြောခဲ့ပါတယ်။ဂီနီလိုက်ဘေးရီးယားနဲ့ဆီယာလီယိုနိုင်ငံတွေမှာအီဘိုလာရောဂါကူးစက်ပြန့်နှံ့မှုဟာတကယ်ကိုကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေတစ်ရပ်ပါပဲ။ဒါပေမဲ့လည်းရောဂါအပေါ်မှာတက်ရောက်မှုတွေကတော့တခုမကရှိတယ်လို့ပါမောက်ခလန်ကွက်ကမြင်ပါတယ
်။ When we focus only on the very important scientific questions and biological questions
ရောဂါရဲ့မူလအစနဲ့ပတ်သက်လို့အင်မတန်မှအရေးကြီးတဲ့သိပ္ပံနည်းကြားဇီဝဗေဒမေးခွန်းတွေဖြစ်ပွားမှုအရေးအတွက်နဲ့ပြန့်နှံ့မှုတွေလိုကိစ္စမျိုးတွေအပေါ်မှာသာအာရုံစိုက်နေမယ်ဆိုရင် virus ပိုးကိုထိ ंछ ုပ်တဲ့နေရာမှာစာရွက်ပေါ်မှာအင်မတန်ထိရောက်နိုင်တဲ့အဖြေမျိုးထွက်ကောင်းထွက်လာနိုင်ပေမဲ့လက်တွေမှာလုံးဝအလုံးမဖြစ်တာတွေ့ရပါလိမ့်မယ်။အာဖရိကမှာအရင်ကဖြစ်ခဲ့တဲ့ Ebola ရောဂါကူးစက်ပြန့်နှံ့မှုဟာသတင်းဘက်လောက်သာကြာမြင့်ခဲ့ပြီးတော့နေရာအနည်းငယ်လောက်မှသာဖြစ်ခဲ့တာပါ။ကူးစက်ခံရသူတွေကိုလည်းတီးတန့်ခွဲထားလိုက်ပြီးတော့အသေးပြောက်တွေရက်တာနဲ့ယောဂါကူးစက်ပြန့်နှံ့မှုတွေလည်းအဆုံးသတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီတစ်ကြိမ်ယောဂါကူးစက်ပြန့်နှံ့မှုဟာနေဆက်တွေကိုဖြတ်ကျော်ပြီးလာနေချီကြာမြင့်လာနေတယ်လို့သိဆုံးမှုတွေနောက်ထပ်ယောဂါကူးစက်မှုတွေလည်းပေါ်ပေါက်နေတာဖြစ်ပါတယ
် Part of what we're seeing is our intense interconnectedness in today's world people travel
ကျွန်တော်တို့တွေ့ရတာတခုကတော့ဒီနေ့ကမ္ဘာကြီးမှာအပြန်အလှန်ဆက်သွယ်မှုတွေကြီးထွားလာနေတဲ့ကိစ္စပါလူတွေခီးသွားတာနေစဉ်ဘဝမှာစားဖို့တောက်ဖို့ဆွေမျိုးတွေနဲ့တွေ့ဖို့အပြန်အလှန်ပြုစုစောင့်ရှောက်ဖို့အလောက်ကင်ကိစ္စတွေတို့အတွက်သွားကြလာကြရတာတွေရှိပါတယ်ကဘာကြီးတစ်ခုလုံးချိတ်ဆက်ဆက်သွယ်နေတဲ့အပေါ်မှာအခွင့်ကောင်းယူနေတဲ့ဆိုးဆိုးဝါးဝါး virus ပိုးမျိုးနဲ့ကျမတို့တွေ့နေရတယ်လို့လည်းထင်ပါတယ ်ဒါပြင်ကျမရေစောင့်ရှောက်မှုညံဖြစ်တဲ့နေရာတွေမှာနေထိုင်နေကြရပြီးအသေးပြောက်တွေနဲ့ကြုံနေရတဲ့ပတ်ဝန်းကျင်မှာနေကြရတဲ့လူတွေအနေနဲ့ပိုပြီးတော့စိတ်ဆင်းရဲစရာထိတ်လန့်စရာတွေဖြစ်ရတယ်လို့လည်းကောနက်တက်ကတူပါမောက်ခလန်ကွက်ကပြောဆိုပါတယ်။တချိန်တည်းမှာပဲကိုချစ်ခင်တဲ့သူတွေယောဂါရတဲ့အခါဘလို့ဘဲပုံပြုစုစောင့်ရှောက်ရမလဲ။အထူးသဖြင့်အန္တရာယ်ရှိတဲ့အခြေအနေမျိုးမှာပြုစုစောင့်ရှောက်ရမယ်တာဝန်နဲ့ကိုယ့်အသက်ရှင်သန်ရေးကြဘလို့ရွေးချယ်ရမလဲဆိုတာတွေကိုမေးခွန်းထုတ်စရာတွေဖြစ်လာရတယ်လို့လည်းသူကပြောပါတယ်
။ How can we actually make a meaningful grieving practice together? And parts of that grieving practice might
အဓိပ္ပာယ်ပြေဝတဲ့ဝမ်းနည်းပူဆွေးမှုမျိုးတွေကိုဘလို့ပုံစံနဲ့လုပ်ကြမလဲ။ပုံစံအစ်စ်အစံမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်အစင်အလာဆိုတာကခိုင်မာလွန်းတဲ့အတွက်အလွယ်တကူချိုးဖြတ်ပြစ်လို့တော့မရပါဘူးဒါပေမဲ့လည်းလူမှုကျန်းမာရေးလုပ်ငန်းမှာအယုံစိုက်လွန်းတဲ့အတွက်လက်တွေ့မှာနောက်ပြန်ဆွဲနိုင်တဲ့အခြေအနေမျိုးတွေလည်းရှိနေပါတယ်လူတွေကိုရှောင်ကျဉ်ရမယ့်ကိစ္စတွေကိုပြောနေပေမဲ့လုံနိုင်တာတွေရှိနေတာတွေကိုအချိန်ပေးပြီးတော့စဉ်းစားမထားကြတာမျိုးပါ အီဘိုလာရောဂါဖြစ်ပွားနေတဲ့နိုင်ငံတွေမှာလူတွေအနေနဲ့သူတို့ချစ်တဲ့သူတယောက်ယောက်သေဆုံးသွားလို့ဝမ်းနဲ့ငိုကြွေးရင်တောင်ပုံစံတွေပြောင်းလဲလာခဲ့ပါတယ်။ဥပမာဇာပနာတွေမှာဆိုရင်လူတွေအနေနဲ့သေဆုံးသူရုပ်အလောင်းကိုမတို့ထိကြဖို့ကျန်းမာရေးဝန်ထမ်းတွေကပြောဆိုထားပါတယ်။တိုင်းရင်းဆေးဆရာတွေအနေနဲ့အီဘိုလာရောဂါအနေနဲ့အကြောင်းကိုအတော်လေးနားလည်သဘောပေါက်ထားကြတာမို့သူတို့တွေနဲ့အတူလက်တွဲလှုပ်ဆောင်တာဟာလည်းအထောက်အကူဖြစ်ကောင်းဖြစ်စေလိမ့်မယ်လို့ Miss Language ကဆိုပါတယ်။ထက်မြက်တဲ့တိုင်းရင်းဆေးဆရာတွေဟာလူနာတွေကိုရှုထောင့်ဘောင်းဆောင်ကအကူတရာမှာလဲကျွမ်းကျင်ကြရတယ်လို့ပါမောက်ခလန်ကွက်ကပြောဆိုခဲ့ပါတယ်ရှင်
။မနန္နာချန်တင်ပြသွားတာပါ။အခုဆက်လက်ပြီးတော့ VOA American အတန်းရဲ့စနေနေ့မနက်ပိုင်းစီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 kHz 633ညလိုင်းဒိုမီတာ40 kHz 6433ညလိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးအတန်လှွင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့တဲ့ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တောင်းလို့တဲ့ဆိုရင်ဖြင့် email လိပ်စာက burmese@voa.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ